Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါဒီနေ့လာနေညပိုင်းကအမေရိကန်သမ္မတလောင်းနှစ်ဦးရဲ့စကားဆက်ထိုးပွဲမှာတော့သူတို့နှစ်ဦးကြားမတူညီတဲ့စီးပွားရေးစီမံချက်တွေနဲ့နိုင်ငံတကာမှာအမေရိကန်ပြည်ထောင်စုရဲ့အခန်းကဏ္ဍတွေနဲ့ပတ်သက်ပြီးတော့အမြင်တွေကိုချပြဆွေးနွေးခဲ့ကြပါတယ်တခါဒီမြောက်ကိုရီးယားဘဏ်တစ်ခုနဲ့ပူးပေါင်းစီးပွားလုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီတစ်ခုနဲ့အတူဒီကုမ္ပဏီအကြီးအကဲ၄ဦးကိုတော့ရာဇဝတ်ပြစ်မှုတွေနဲ့အမေရိကန်အစိုးရကတရားစွဲလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဦးဝင်းမင်းနဲ့အတူပြပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။တနင်္လာနေ့ကကျင်းပခဲ့တဲ့အမေရိကန်သမ္မတလောင်းနှစ်ဦးတို့ရဲ့ပထမဆုံးစကားဆစ်ထိုးပွဲမှာအပြန်အလှန်အပြင်းထန်ထိုးနှက်ခဲ့ကြပါရယ်
။ I made a mistake using a private email.
That's for sure.
And if I had to do it over again, I would obviously do it differently.
ဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်မှာရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာစီယာရဲ့ကချင်ပြည်နယ်ခီးစဉ်အကြောင်းတင်ပြချက်တွေနဲ့အတူ AR မြစ်ဆုံမြညာမြဝရှေကရာစီမံကိန်းတွေရပ်ဆိုင်ဖို့ဒေသခံတွေကမြန်မာနိုင်ငံတော်သမ္မတထံတောင်းဆိုလိုက်တဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်သမ္မတလောင်းနေဖြစ်ကြတဲ့ Republican Party ကဒေါ်နယ်ထရမ့်နဲ့ Democratic Party က Hillary Clinton တို့ဟာဒီသူတို့နှစ်ဦးအကြားမတူညီတဲ့စီးပွားရေးစီမံချက်တွေနဲ့နိုင်ငံတကာမှာအမေရိကန်ပြည်ထောင်စုရဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့အမြင်တွေကိုချပြခဲ့ပြီးမဲဆန္ဒရှင်တွေရဲ့ရှေ့မှာတနင်္လာနေ့ညတုန်းကစကားဆက်ထိုးခဲ့ကြပါတယ
် Our country has tremendous problems. We're a debtor nation. We're a serious debtor nation.
တိုင်းပြည်မှာပြဿနာတွေအများအပြားရှိနေတဲ့အကျွေးအကြီးအကျယ်ထူတဲ့နိုင်ငံတစ်ခုဖြစ်နေပြီးတော့လန်ဒါသစ်တွေ၊ဥမင်လိုင်းကောင်းသစ်တွေ၊တရားတွေ၊လေဆိပ်တွေ၊စာတင်ကြောင်းသစ်တွေနဲ့စေယုံသစ်တွေတည်ဆောက်ဖို့လိုအပ်နေပေမဲ့လည်းအဲ့ဒီအတွက်ငွေမရှိဘူး။တဟာခမရတို့လုတ်ခဲ့တာတွေကြောင့်ငွေတွေအလဟတ်သက်ဖြစ်ခဲ့ရတယ်လို့ဆိုပြီးတော့ Trump က Mrs. Clinton ကိုထုတ်နှက်ပါတယ်။ Mrs. Clinton ဟာသမ္မတတာဝန်တွေထမ်းဆောင်မှုတက်လို့မကောင်းဘူးလို့လည်း Trump ကအကြိမ်ကြိမ်ထုတ်နှက်ပြောဆိုခဲ့ပြီးတော့ဒီ Mrs. Clinton ရဲ့မူဝါဒတွေကြောင့် IS အဖွဲ့ရဲ့ချင်းချမှုအပါအဝင်တိုင်းပြည်မှာပြဿနာတွေအတော်များများကိုရင်ဆိုင်နေရတယ်လို့ပြောပါတယ်။ Mrs. Clinton ကလည်း Trump ရဲ့စီးပွားရေးစီမံချက်တွေကိုဝေဖန်ပါတယ်
။ That was in large part because of tax policies that slashed taxes on the wealthy, failed to invest in the middle class.
လူချမ်းသာတွေကိုမျက်နှာသာပေးတဲ့အခွန်ဆိုင်ရာမူဝါဒတွေနဲ့လူလက်တန်းစားတွေရဲ့အကျိုးရှိရှိဖို့ပြက်ကွက်ခဲ့တာတွေကြောင့်တိုင်းပြည်မှာဗန်နာရေးအကျက်အတဲအကြီးကျယ်ကျုံခဲ့ရတာဖြစ်တယ်လို့ဆိုပြီးတော့ဒီ Trump ရဲ့စီးပွားရေးစီမံချက်တွေဟာလည်းလူလက်တန်းစားတွေကိုလူလက်တန်းစားတွေထက်ဒီချမ်းသာသူတွေကိုမျက်နှာသာပေးတဲ့မူဝါဒတွေလို့ Mrs. Clinton ကဝေဖန်ပါတယ်။ Trump ကသူ့ရဲ့ဝင်ငွေကွန်ကိုပြည်သူရှေ့မှာထုတ်မပြနိုင်တာဟာသူပြောသလောက်တကယ်မချမ်းသာတဲ့အကြောင်းကိုဖုံးကျင်လို့ဒါမှမဟုတ်သမ္မတအဖြစ်အရွေးခံရရင်အကျိုးစီးပွားပြိပက္ခဖြစ်လာမှာတွေကိုဖုံးကွယ်ခြင်းလို့ဆိုပြီးတော့လည်း Mrs. Clinton ကဝေဖန်ပါတယ်။သမ္မတဥပမာရဲ့ပထမတက်တန်းအတွင်းနိုင်ငံပေါင်း100ကျော်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့တွားရောက်ခဲ့ပြီးငြိမ်းချမ်းရေးနဲ့ပြစ်ခတ်ရေးစည်းသဘောတူညီချက်တွေရအောင်ဆောင်ရွက်ခဲ့တဲ့သူ့ရဲ့အတွေ့အကြုံတွေကိုလည်းMrs. Clinton ကပြောသွားခဲ့ပေမဲ့ Trump ကတော့ဒီအတွေ့အကြုံတွေဟာအတွေ့အကြုံဆိုးရီလို့ဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ဒီနေ့လာနေစကားဆစ်ထိုးပွဲဟာနိုဝင်ဘာလ10ရက်ရွေးကောက်ပွဲမတိုင်ခင်ထိတ်တန့်ရင်ဆိုင်ကြရမယ့်စကားဆစ်ထိုးပွဲ3ခုထဲကပထမဆုံးတစ်ခုဖြစ်ပါတယ်ရှင်
။ American နိုင်ငံမှာပဲမနှစ်ကရာဇဝတ်ပြစ်မှုတွေပုံများလာပေမဲ့1992တွင်အတွင်းထက်တော့အများကြီးဆက်နေနေပါတယ်။နိုင်ငံထဲမှာ2015ခုနှစ်အတွင်းအကြမ်းဖက်ပြစ်မှုတွေ 3.9 ခန့်တုန်းပုံများလာခဲ့ပါတယ်။ဒါပေမဲ့FBI လို့ခေါ်တဲ့ပြည်တော်စုစွန့်စမ်းစစ်ဆေးဘီရိုအရာရှိတွေကတော့ဒီရေတက်ဟာပြစ်မှုတွေအများဆုံးဖြစ်ခဲ့တဲ့1990ခုနှစ်တွေကာလထက်တော့အများကြီးဆက်နေနေသေးတယ်လို့ဆိုပါတယ်ဒီ FBI အဖွဲ့အစည်းအရအကြမ်းဖက်ပြစ်မှုအရေးအတွက်ဟာမနှစ်မတိုင်ခင်နှစ်နှစ်ကာလမှာရော့ချခဲ့ပြီးကာမမနှစ်ကတော့ပြစ်မှုပေါင်းတသန်းနှစ်သိန်းနီးပါးအထိပြန်မြင့်တက်သွားခဲ့ပါတယ်အဲ့ဒီအချိန်မှာလူသတ်မှုက17ရာခိုင်နှုန်းမြင့်တက်သွားပြီးလူသတ်မှုစုစုပေါင်း19,696မှုဖြစ်ပွားခဲ့တာပါအမေရိကန်ရှင်းနေကျုပ် Loretta Lynch ကအခုလိုပြစ်မှုမြင့်တက်သွားတာကကျမတို့မှာလူစီယာတွေတပုံတောင်းကြီးရှိနေတုံးပဲဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါပေမဲ့ရှင်းနေကျုပ် Lynch ကဆက်ပြီးအခုကြမ်းဖက်မှုပြစ်မှုစုစုပေါင်းဟာပြီးခဲ့တဲ့ဆယ်စုနှစ်နှစ်စုအတွင်းမှာတော့တတိယအနည်းဆုံးအရေအတွက်ပဲရှိသေးတယ်လို့ဆိုပါတယ်။တကယ်တော့အမေရိကန်နိုင်ငံမှာမတိုင်းချင်းမှုဟာမနှစ်က 6.3 ခန့်လုံးမြင့်တက်သွားခဲ့ပြီးအပြင်းထန်နာကျင်တန်ရာရအောင်တက်ခတ်မှုကလည်း 4.6 ခန့်လုံးနဲ့ဓမြမှုကတော့ 1.4 ခန့်လုံးမြင့်တက်ခဲ့ပါတယ်ခင်ဗျ။
ကိုလံဘီယာဆူရနဲ့ FARC သဘုံအဖွဲ့အကြားနောက်ဆုံးအစီအညဉ်ရည်သဘောထူညီချက်တနင်္လာနေ့ကလက်မှတ်ရေးထိုးလိုက်တာနဲ့ပတ်သက်လို့တော့ကုလသမဂ္ဂအတွေ့အကြုံမှုချုပ်ဘန်ကီမွန်ကကြေညာပါတယ်
။ Colombians are bidding farewell to decades of flames and sending up a bright flare.
ကိုလံဘီယာနိုင်ငံသားတွေအတွက်ဆယ်စုနှစ်တွေနဲ့ကြီးကြာခဲ့တဲ့ပြည်တွင်းစစ်မှုအဆုံးသတ်ပြီးကမ္ဘာကြီးတစ်ခုလုံးအတွက်တောက်ပတဲ့မျှော်လင့်ချက်ရောင်းချီတွေပေးလိုက်နိုင်တာဖြစ်တယ်လို့ကုလသမဂ္ဂအတွေ့အကြုံမှုချုပ်ဘန်ကီမွန်ကပြောဆိုလိုက်ပြီးတော့ကိုလံဘီယာငြိမ်းချမ်းရေးအတွန့်ရှိပါစေလို့လည်းစပိန်ဘာသာစကားနဲ့ဆုတောင်းပြောသွားပါတယ်။အစိုးရနဲ့ဒီ FARC သဘုံအဖွဲ့အကြားငြိမ်းချမ်းရေးသဘောတူညီချက်လက်မှတ်ရေးထိုးလိုက်ပြီးဖြစ်လို့ကမ္ဘာနောက်ချမ်းဒေသမှာနှိမ့်ရှည်ကြဆုံးဖြစ်နေတဲ့ကိုလံဘီယာပြည်တွင်းစစ်အဆုံးသတ်တော်မှာပါ။ဆယ်စုနှစ်50ကျော်ကြာလက်နက်ကိုင်ပြပခါရီအဆုံးသက်ရေးယူရတဲ့သဘောတူညီချက်ကိုတော့ကိုလံဘီယာသမ္မတဟွန်မန်နျူအယ်ဆန်တိုစ်နဲ့သဘုံအဖွဲ့ခေါင်းဆောင်ရိုဒရီဂိုလန်ဒိုနိုတို့လက်မှတ်ရေးထိုးခဲ့ကြတဲ့အခမ်းအနားကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်နဲ့နိုင်ငံခေါင်းဆောင်အတော်များများတက်ရောက်ခဲ့ကြတာပါအခုသဘောတူညီချက်ကိုတော့လာမယ့်အောက်တိုဘာလ2ရက်နေ့မှာကျင်းပမယ့်လူမှုဆန္ဒခံယူပွဲကနေအတူပြုပေးရအောင်ပါပါကိုလံဘီယာနိုင်ငံမှာပြည်တွင်းစစ်ကြောင့်လူပေါင်း2သိန်းခွဲတေဆုံးခဲ့ရပြီးတော့9သန်းကျော်အိုးအိမ်မဲ့ခဲ့ရပါတယ်ရှင်
စီးရီးယားနိုင်ငံမှာလည်းလူများစွာကိုတည်စီခဲ့တဲ့တိုက်ပွဲတွေပြန်ဖြစ်လာတာကိုနိုင်ငံတကာကအပြင်းထန်ကန့်ကွက်ခဲ့တဲ့ကြားရက်ကပဲနောက်ထပ်ဘုံကျဲတိုက်ခိုက်မှုတွေကြောင့်တည်ဆုံမှုတွေဆက်ဖြစ်လာနေပါတယ်တိုက်ပွဲတံအပြင်းထန်ခံခဲ့ရတဲ့အလပ်ပူမြို့အရှေ့ပိုင်းသဘုံတွေထိ ቹ ထားတဲ့နေရာတွေကိုစီးရီးယားဆွေရနဲ့ရုရှားတပ်တွေက၄ရက်မြောက်နေ့အဖြစ်စက်တိုက်ဘုံကျဲတိုက်ခိုက်မှုတွေတွန်းမြင့်လွှတ်ဆောင်ခဲ့တာကြောင့်လူပေါင်း100နီးပါးထပ်မံတည်ဆုံခဲ့ရတယ်လို့ကုညီးလူသားတွေကဆိုပါတယ် Society of Anglican Missionaries ကအေဝန်ဂေလိတဲ့တင်တော်အဖွဲ့ကကုနီထောက်ပံ့ရေးလှူသားတွေကဒီတည်ဆုံးမှုတွေထဲမှာကလေးတွေလည်းပါသွားတယ်လို့ Twitter Internet Seminar မှာဖော်ပြခဲ့ပါတယ်။ဒီကုနီရေးလှူသားတွေကဆက်ပြီးကျမရေးဝန်ထမ်းတွေနဲ့ဆေးရုံတွေမှာလည်းလူနာတွေမတရားစုပုံနေပြီးအရေးပေါ်လိုအပ်တဲ့ဆေးနဲ့ဆေးပစ္စည်းတွေလည်းထက်ရောက်မလာသေးဘူးလို့ဆိုပါတယ်။ Syrian Observatory for Human Rights လို့ခေါ်တဲ့ Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကလည်းဒီလာထဲမှာပဲမခိုင်မာတဲ့ Syria ပြည်ရဲ့ရေးစာချုပ်ပျက်စီးသွားပြီးကြတဲ့ကဆိုရင်အခုအချိန်ထိလူပေါင်း250နီးပါးဟာဒီအလက်ပိုမြို့နယ်အနီးတစ်ပိုက်မှာပဲတည်ဆုံခဲ့ရပြီလို့ဆိုပါတယ်တကယ်တော့ဒီစီးရီးယားပြစ်ခတ်ရေးစာချုပ်ကိုအမေရိကန်နဲ့ရုရှားတို့ကဥစားညှိနှိုင်းပေးခဲ့တာဖြစ်ပြီးထောက်ပံ့ရေးပစ္စည်းတွေပြက်လက်နေတဲ့ထောင်ပေါင်းရာတွေချီတဲ့အရက်သားတွေအတွက်အရေးပေါ်လိုအပ်နေတဲ့အစားအစာနဲ့ဆေးဝါးတွေဖြန့်ဖြူးပေးနိုင်ခွင့်ရရေးတောင်းဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးကြီးစမ်းသပ်မှုတွေအပေါ်အရေးယူထားတဲ့အမေရိကန်နဲ့ကုလသမဂ္ဂတို့ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားပြီးတော့မြောက်ကိုရီးယားဘဏ်တစ်ခုနဲ့ပူးပေါင်းစီးပွားလုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီတစ်ခုနဲ့အတူကုမ္ပဏီအကြီးငယ်လေးဦးကိုရာဇဝတ်ပြစ်မှုတွေနဲ့အမေရိကန်အစိုးရကတရားစွဲလိုက်ပါတယ်မြောက်ကိုရီးယားအစိုးရကဒီလထဲမှာပဲ၅ချိန်မြောက်လီအပြင်းထန်ဆုံးနျူကလ িয়ার စမ်းသပ်မှုလုပ်ခဲ့ပြီးတဲ့နောက်အခုလိုအရေးယူတာတွေဖြစ်လာတာပါမြောက်ကိုရီးယားနိုင်ငံအနီးမှာအခြေစိုက်တဲ့ဟွန်ရှင်စက်မှုဖွံ့ဖြိုးရေးကုမ္ပဏီဟာတခြားအမည်တွေနဲ့ကုမ္ပဏီတွေထောင်ထားပြီးတော့အမေရိကန်ဘတ်စနစ်တွေကိုအသုံးချပြီးငွေမဲခွာချတာတွေမှာပါဝင်ခဲ့တယ်လို့စွပ်စွဲခန့်ထားတာပါဒီကုမ္ပဏီမှာဒီကုမ္ပဏီဟာဆိုရင်ဒီပြီးခဲ့တဲ့6နှစ်အတွင်းမြောက်ကိုရီးယားနဲ့စီးပွားရေးလုပ်ငန်းတွေကနေဒေါ်လာ900ဘီလီယံကျော်ရခဲ့တယ်လို့လည်းယူဆရပါတယ်တရုတ်ဆိုရကိုယ်တိုင်ပြီးခဲ့တဲ့ match လာကထောက်ခံအတည်ပြုခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်2023ကိုချိုးဖောက်မှုနဲ့တရုတ်ဆိုရကလည်းကုမ္ပဏီကိုစိုးစားဆစ်ဆင်နေတာဖြစ်ပါတယ်။အခုလိုရက်ကိုကြည့်ရင်မြောက်ကိုရီးယားအဆိုရအနေနဲ့နိုင်ငံတကာရဲ့ဆုံးဖြတ်ချက်တွေကိုမလိုက်နာဘူးဆိုရင်နိုင်ငံတကာအတိုင်းဝန်ကလည်းဒါကိုဒီတိုင်းကြည့်နေမှာမဟုတ်ဘူးဆိုတာကိုပြသနေတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ဌာနပြောခွင့်ရ Mark Toner ကပြောပါတယ်။ဒါအပြင်ဒီအမေရိကန်နဲ့တရုတ်ဆိုရတို့ပူးပေါင်းလက်တွဲဆောင်ရွက်နိုင်တယ်ဆိုတာကိုပါပြသလိုက်တာဖြစ်တယ်လို့လည်း Mr. Toner ကပြောပါတယ်။အမေရိကန်ဆိုရရဲ့တရုတ်ကုမ္ပဏီအပေါ်ရည်ရွယ်မှုကိုတောင်ကိုရီးယားဆိုရကလည်းကြိုဆိုတဲ့အကြောင်းဒီကနေ့ထုတ်ဖော်ပြောဆိုထားပါရရှင်
။တပြည့်အရှုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကမ္ဘာလူဦးရေ90ရာခိုင်နှုန်းကျော်ဟာအလွန်အကျွံလေတုညဉ့်နှံ့မှုတန်ခံရပြီးကျန်းမာရေးပြဿနာတွေဆက်ဖြစ်လာနေတဲ့အဲ့ဒီအထက်မှာအရှေ့တောင်အာရှနဲ့ပစိဖိတ်နောက်ပိုင်းဒေသတွေမှာအဆိုးဆုံးဖြစ်တယ်လို့ဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူ10ယောက်မှာ9ယောက်ဟာမတရားဆိုးတဲ့လေတွေကိုရှူရှိုက်နေရတယ်။အဲ့ဒီအထက်မှာတရုတ်မလေးရှားနဲ့ဗီယက်နမ်တို့ပါဝင်မြန်မာပြည်တရှိဟာအရှေ့တောင်အာရှနဲ့အနောက်ပစိဖိတ်ဒေသတွေမှာလေတုညဉ့်နှံ့မှုအဆင့်အမြင့်မားဆုံးဖြစ်နေတယ်လို့ဒီနေ့ထုတ်ပြန်တဲ့ WHO အစိုးရကစာမှာဖော်ပြလိုက်ပါတယ်။ဒီအစိုးရကစာအရလူပေါင်း92ရာခိုင်နှုန်းကျော်ဟာလေတုညဉ့်နှံ့မှုတန်ခံရပြီးနောက်ဆက်တွဲအဖြစ်တစ်နှစ်ကိုလူပေါင်း 6တန်းကျော်တည်ဆုံနေရတယ်လို့ဒီတည်ဆုံမှုတည်ဆုံနေရတယ်ဒီတည်ဆုံမှုတွေက90ရာခိုင်နှုန်းဟာလဲဝင်ငွေနှိမ့်နဲ့အလေအလတ်နိုင်ငံတွေမှာဖြစ်ခဲ့တယ်လို့ဆိုပါတယ်ဒီအစဉ်ခန်းစာတက်မှာဖော်ပြထားတဲ့အချက်လက်အသစ်တွေရမြို့ကြီးတွေမှာလေလုညဉ့်ညံ့မှုကအဆိုးဆုံးဖြစ်တယ်ဆိုပေမဲ့ကျေးလက်ဒေသတွေမှာလဲလေလုညဉ့်ညံ့မှုဘလောက်ဆိုးနေတယ်ဆိုတာသိသွားရင်အံ့ဩကောင်းအံ့ဩသွားနိုင်ပါတယ်တပြေးချီကိုပြည်သူ့ကျန်းမာရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဌာနညွှန်ကြားမှုမာရီယာနီရာကအခုလိုတိလိုက်ရတာကကျမတို့အားလုံးအတွက်အထူးဂရုပြုကြဖို့လုံလောက်နေပြီးဒါဟာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်တယ်ဒီလေလုညဉ့်ညံ့မှုကိုတိုက်ဖြတ်ဖို့ချက်ချင်းလှုပ်ဆောင်တင်တာကိုနောက်ကျလှုပ်ဆောင်လို့တော့မရတော့ဘူးလို့သတိပေးလိုက်ပါတယ်ဒီအစဉ်ခန်းစားအတွက်အချက်လက်တွေကိုကမ္ဘာနေရာပေါင်း3000ကန်းကနေစုဆောင်ခဲ့တာဖြစ်ပြီးလေထဲကနေတင်းငယ်ပြည်အနေရရှိတဲ့အမုံလေးတွေအရေးအတွက်ကိုတိုင်းတားခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိုင်ဝမ်ကျွန်းကိုဒီကနေ့မဂီတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်တာမှာတော့လူ32ယောက်ကျော်ထဏ်ရာရခဲ့ပါတယ်။ထိုင်ဝမ်ဗဟိုမိုးလေဝသဌာနရဲ့အဆိုအရမဂီမုန်တိုင်းဟာထိုင်ဝမ်ကျွန်းအရှိပဲကန်ယူရန်ကိုဒေသစံတော်ချိန်နေ့လယ်2နာရီလောက်မှာလေတိုက်နှုန်း2နာရီ198ကီလိုမီတာနှုန်းနဲ့ဝင်တိုက်ခဲ့တာပါ။မုန်တိုင်းကြောင့်လူပေါင်း9300ကျော်ကိုဘေးလွရာရွှေ့ပြောင်းပေးခဲ့ရတဲ့အကြောင်းအစိုးရရဲ့ဗဟိုအရေးပေါ်လုပ်ငန်းဌာနကပြောပါရယ်။လောလောဆယ်အင်ဂျီ9သိန်းခွဲထက်မနည်းလျှက်စစ်မီပြတ်တောက်နေတဲ့အကြောင်းလဲထိုင်ဝမ်ရဲ့အဓိကလျှက်စစ်စွမ်းအင်ကုမ္ပဏီထိုင်ဝမ်ပါဝါကပြောပါရယ်မြို့တော်ထိုင်ပေမှာရှိတဲ့ဘတ်စကားနဲ့မြေရောက်ရထားသွားလာမှုတွေအများစုကိုယာယီရပ်နားထားရတယ်လို့နိုင်ငံတော်လေရင်ခီးစင်အများပြနိုင်ငံတကာလေရင်ခီးစင်အများပြကိုလည်းဖျက်ပစ်လိုက်ရပါတယ်။မုန်တိုင်းဟာထိုင်ဝမ်ကျွန်းကိုဖျက်ပြီးထိုင်ဝမ်ရေလက်ကြားကိုဥတီသွားနေတယ်လို့မနေ့ပြန်ပုံထုနေမှာတော့တရုတ်နိုင်ငံကိုဝင်ရောက်လိမ့်မယ်လို့ခန့်မှန်းထားပါတယ်ရှင်
။ဗြိတိန်နိုင်ငံတွေနဲ့ဥရောပသမဂ္ဂကနေခွဲထွက်ခဲ့ပေမဲ့ဒီမဟာမိတ်အုပ်စုအတွင်းစေရေးမဟာမိတ်အုပ်စုတီးတန့်ဖွဲ့ဖို့ကိုတော့ဆက်လက်ဆန့်ကျင်သွားမယ်လို့ဆိုလိုက်ပါတယ်။ဗြိတိန်ကာကွယ်ရေးဝန်ကြီးမိုက်ကယ်ဖယ်လွန်ကနေတိုးစစ်မှားမဲ့အုပ်စုကိုအားနည်းသွားစေမဲ့ EU ဥရောပသမဂ္ဂစစ်တပ် EU စစ်တပ်ဌာနချုပ်ထားဖို့ဘလို့စဉ်းစားချက်ကိုမဆိုဆက်လက်ဆန့်ကျင်သွားမယ်ဖြစ်တယ်လို့ဆလိုဗက်ကီးယားနိုင်ငံမြို့တော်မှာကျင်းပတဲ့ EU စည်းဝေးမှာထုတ်ပြောလိုက်ပါတယ်။ဝန်ကြီးဖော်လွန်ကအခုလိုပြောခဲ့တာက EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့အဖွဲ့ဝင်28နိုင်ငံကြားစီးရေးပူးပေါင်းဆောင်ရွက်ဖို့လမ်းဖြမြေပုံအတွက်ကိုစတင်ဆွေးနွေးဖို့ကြိုးပမ်းပြီးကာလမှာပဲဖြစ်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမခင်ပြူထွေးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်ရှင်။ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားပါမယ်။American ပြည်ထောင်စုမှာ Democratic သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ဟာပထမဆုံးစကားစစ်ထိုးပွဲအဖြစ်အပြန်အလှန်ထိုးနှက်မှုတွေနဲ့ပြင်းထန်တဲ့စကားစစ်ထိုးပွဲတစ်ခုကို New York ပြည်နယ် Hampstead မြို့မှာတနင်္လာနေ့ကအရှင်းပြိုင်ပြောဆိုခဲ့ကြပါတယ်။မိနစ်90ကြာစကားစစ်ထိုးပွဲမှာသူတို့နှစ်ဦးဟာနိုင်ငံခြားရေးမူဝါဒ၊စီးပွားရေးအဆရှိတဲ့အကြောင်းအရာတွေမှာညှင်းခုန်ခဲ့ကြပါတယ်။2016ရွေးကောက်ပွဲအတွက်အထူးအရေးပါတဲ့အခိုက်အတန့်တစ်ခုဖြစ်တဲ့ဒီစကားစစ်ထိုးပွဲအကြောင်း VOA သတင်းထောက်ဂျင်းမလုံးရဲ့သတင်းကိုမအေးသနာကျော်ကပြောပြပေးပါမယ်ရှင
်။ Hillary Clinton နဲ့ Donald Trump တို့ရဲ့ပထမဆုံးစကားစစ်ထိုးပွဲကိုတော့သူတို့နှစ်ဦးလက်ဆွဲနှုတ်ဆက်ပြီးတော့စတင်ခဲ့တာပါ။ဒါမဲ့လည်းပွဲဆပြီးတိတ်မကြပါဘူး။ Mr. Trump ရဲ့စီးပွားရေးလုပ်ငန်းတွေ Mrs. Clinton ရဲ့အစိုးရအဖွဲ့နဲ့ပတ်သက်တဲ့အတွေ့အကြုံပြီးတော့သူတို့နှစ်ဦးနိုင်ငံကိုအုပ်ချုပ်တဲ့နေရာမှာဦးစားပေးလှုပ်ဆောင်ခြင်းနဲ့နယ်ပယ်ကိစ္စတွေနဲ့ပတ်သက်ပြီးတော့သူတို့နှစ်ဦးရဲ့စကားစစ်ထိုးပွဲအချိန်မြင့်လာခဲ့ပါတယ်။ IS Islamic စစ်သွေးကြနဲ့ပတ်သက်ပြီးတော့အပြန်အလှန်ပြောဆိုကြတော့
She's telling us how to fight ISIS. Just go to her website. She tells you how to fight ISIS on her website. I don't think General Douglas MacArthur would like that too much.
The next segment, we're continuing
well,
the subject of
I have a plan to fight ISIS.
No, no, you're telling
ISIS the enemy everything you want to do. ISIS, you're telling the enemy everything you want to do. ISIS, you're telling the enemy everything you want to do. Douglas MacArthur, your website is going to take care of you.
I think you're going to take ISIS to take care of you. You're going to take care
of me. You're going to take care of me. You're going to take care of me. You're going to take
care of me. That's not true.
Mr. Trump ကစီးရင်စစ်ခံနေရတဲ့သူ့ရဲ့အခွန်ဆောင်တဲ့စီးရင်တွေမထုတ်ပြန်တဲ့ကိစ္စကိုတော့အခုလိုကာကွယ်ပြောဆိုသွားပါတယ
် I will release my tax returns against my lawyer's wishes when she
Mrs. Clinton ဖျက်ပစ်ထားတဲ့အီးမေးလ်3000ကိုထုတ်ပြန်တဲ့ခါမှာကျွန်တော်ကရှင့်နေတာတာမတာတာကျွန်တော်ရဲ့အခွန်ဆောင်စီးရင်ကိုထုတ်ပြန်ပြီးပါမယ်ဗျ
And I have no reason to believe thathe's ever going to release his tax returns
Mr. Trump ကတခုခုကိုဖုံးကွယ်ထားတာရှိတော့သူ့ရဲ့အခွန်ဆောင်စီးရင်ထုတ်ပြန်မယ်လို့ပြောတာယုံကြည်စရာမရှိပါဘူ
းဒါပေမဲ့ Mrs. Clinton ကသူ့အစိုးရအဖွဲ့ထဲမှာနိုင်ငံသားရေးဝန်ကြီးဖြစ်နေတာဝန်ယူနေစမှာအစိုးရကပေးတာမဟုတ်တဲ့ကိုယ်ပိုင်အီးမေးလ်အသုံးပြုခဲ့တာအတွက်နောက်တားရမိကြောင်ဖွင့်ဟပြောဆိုသွားပါတယ် ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ဘောမဲဆန္ဒရှင်တွေရဲ့ယုံကြည်မှုထိခိုက်ခဲ့ရတာဖြစ်ပါတယ
် I made a mistake using a private email
That's for sure
and if I had to do it over again
အသုံးပြုခဲ့မိတာကျမအမှားပါ
သိဟုတ်တာပေါ့ဗျာ
ကျမအစကပြန်စလို့ရမယ်ဆိုရင်ဒီလိုမဖြစ်အောင်လုပ်ပါပါ
Obviously do it differently
အပြန်အလှန်စကားစစ်ထိုးကြတဲ့နေရာမှာမကြခဏကြားဖြတ်ပြောတာတွေရှိပါတယ်အခမ်းအနားမှုရဲ့မေးခွန်းတွေပေါ်မှာ Mrs. Clinton ရဲ့အဖြေကို Mr. Trump ကခဏခဏကြားဝင်ဖြတ်ပြောတာပါ။ဒါအပြင် Mrs. Clinton ဒီစကားစစ်ထိုးပွဲအတွက်ပြင်ဆင်ဖို့မဲဆွေရေးလုပ်ငန်းတွေကိုခဏနားထားတယ်လို့ Mr. Trump ကထောက်ပြသွားပါတ
ယ်။ I've been all over the place. You decided to stay home and that's okay.
I think Donald just criticized me for preparing for this debate.
ကျွန်တော်ကတော့နေရာအနှံ့ကိုရှောက်သွားနေတာ။ခင်ဗျားကတော့အိမ်မှာနားနေတယ်။ဒါလည်းကိစ္စမရှိပါဘူး။
ဒေါ်နယ်ကတော့ဒီစကားစစ်ထိုးပွဲအတွက်ကျမပြင်ဆင်နေတာကိုဝေဖန်နေပြီ။ဟုတ်ပါတယ်ကျမပြင်ဆင်နေတာပါ။ဒါအပြင်ဘာလုပ်နေသလဲသိလား။ကျမသမရဖြစ်ဖို့ပြင်ဆင်နေခဲ့တာပါ
။ပြီးတော့ Mrs. Clinton က Mr. Trump အရင်ကပြောခဲ့ဘူးတာတွေကိုပြန်ဖော်ပြီးတော့သမရ Barack Obama American နိုင်ငံသားဟုတ်ရဲ့လားဆိုပြီးတော့ Mr. Trump နှစ်တော်ကြာမေးခွန်းထုတ်နေခဲ့တာဟာလူမျိုးရေးခွဲခြားတဲ့လိမ့်လည်ပြောဆိုမှုဖြစ်တယ်လို့ပြောပါတယ်။Mr. Trump ကတော့သူ IRS ပွဲကိုမထောက်ခံပါဘူးလို့တွင်တွင်ဆက်ပြောနေခဲ့ပြီးတော့တကယ်တော့သူက2002ခုနှစ်ကရေဒီယိုမေးမြန်းရေးတစ်ခုမှာတော့နောက်တမျိုးပြောခဲ့ဘူးတာပါကိုရီသွေးပြောကြတဲ့နေရာမှာတော့
Well I have much better judgment than she does. There's no question about that.
ကျွန်တော်ရဲ့ဆုံးဖြတ်ချက်ကသူ့ထက်ပိုကောင်းပါတယ်။ဒါတန်တရားဖြစ်เสียမှာရှိပါဘူး။ပြီးတော့ရေချင်းပိုင်းမှာလည်းကျွန်တော်ကသူ့ထက်အများကြီးသားပါတယ်။
His cavalier attitude about nuclear weapons is so deeply troubling.
Nuclear လက်နက်ကိစ္စမှာသူနဲ့မဆိုင်သလိုနေတဲ့သူ့စိတ်ဓာတ်ကအတော်ကြောက်စရာကောင်းပါတယ်။ကိုကိုသူများကနည်းနည်းလေးပြောရင်တောင်မခံနိုင်တဲ့လူတစ်ယောက်ဟာ nuclear လက်နက်သုံးနိုင်တဲ့လျှို့ဝှက်နံပါတ်နှိပ်ခွေလုံးလုံးမရတဲ့မှာ
His fingers anywhere near the nuclear codes.
American သမ္မတလောင်းနှစ်ဦးဟာနောက်ထပ်စကားစစ်ထိုးပွဲနှစ်ခုမှာကြုံကြအောင်မှာဖြစ်ပါတယ်။နောက်သတင်းပတ်မှာကျင်းပမယ့်ပွဲမှာတော့သူတို့နှစ်ဦးအပြင်ဒုသမ္မတလောင်းနှစ်ဦးဖြစ်တဲ့ Democrat က Tim Kaine နဲ့ Republican က Mike Pence တို့လည်းပါဝင်မှာဖြစ်ပါတယ်ရှင်
။ American သမ္မတလောင်းတွေရဲ့ပထမဆုံးစကားစစ်ထိုးပွဲအကြောင်းမှအေးသနာကျော်ကတင်ပြသွားတာပါ။ခုတော့မြန်မာနိုင်ငံဆိုင်ရာ American သံအမတ်ရဲ့ကချင်ပြည်နယ်ခီးစဉ်အကြောင်းတင်ပြပါမယ်။မြန်မာနိုင်ငံဆိုင်ရာ American သံအမတ်ကြီး Scott Marcia ကကချင်ပြည်နယ်မြစ်ကြီးနားမြို့ကိုလေလာရေးခီးစဉ်ရောက်ရှိနေပြီးဒီကနေ့မှာကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC နဲ့တွေ့ဆုံခဲ့ပြီးစစ်ပွဲတွေရပ်တန့်ရင်းနဲ့စစ်ရှောင်ဒုက္ခသည်တွေအရေးကိုအလင်းထားဆွေးနွေးခဲ့ပါတယ်။ American သံအမတ်ရဲ့ဒီလ25ရက်ကစတင်ခဲ့တဲ့ခီးစဉ်မှာကချင်ပြည်နယ်အစိုးရဒေသခံအဖွဲ့အစည်းတွေပြည်သူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပဲဝိုင်းမော်မြို့နယ်ကဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပါတယ်။ဒီတဲ့ကိုယ်တော် VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာ American သံမတ်ကြီး Scott Marcia ရဲ့25ရက်နေ့ကစတင်ပြီး3ရက်ကြာမဲ့ခီးစဉ်အတွင်းမှာပြည်내အစိုးရအပါအဝင်ဘာသာရေးနိုင်ငံရေးလူမှုရေးအသင်းအဖွဲ့တွေစစ်ရှောင်ဒုက္ခသည်တွေနဲ့တွေ့ဆုံပြီးအနာဂတ်ပူးပေါင်းဆောင်ရွက်ရေးအခွင့်အလမ်းတွေကချင်ပြည်နယ်အတွင်းမှာအကူအညီပေးနိုင်မဲ့ကိစ္စတွေကိုဆွေးနွေးသွားဖို့ရှိနေတာဖြစ်ပါတယ်။ဒီကနေ့မှာတော့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့ဒေတာအသီးသီးကဘာသာရေးခေါင်းဆောင်တွေနဲ့တီးတန့်တွေ့ဆုံဆွေးနွေးရမှာစစ်ပွဲတွေရပ်တန့်ရင်းနဲ့ဒုက္ခသည်တွေစီကိုလူမှုကူညီရေးအထောက်ပံ့တွေပို့ဆောင်ရေးအတွက်ဆွေးနွေးခဲ့တယ်လို့ KBC ကတိတ်ခါတော်ရဆရာတော်ဒေါက်တာကလတ်ဆမ်ဆွန်ကအခုလိုပြောပါတယ်
။သူကတော့ရှစ်ဖြစ်တာတော့သူစိတ်မကောင်းဘူးကော။အဲ့ဒါတော့မဖြစ်ဘူးမို့ပါ။နောက်တစ်ပတ်နေပြီးတော့မှသူစံတော်ကအရာရှိနေတယ်။ကျင်းတော့ဒီပြောပြမယ်ဆိုတဲ့အကြောင်းလေ။နောက်လူမှုထောက်ပံ့ရေးပစ္စည်းတာမြင်တာတော့သူလည်းတဘောမချဘူးပေါ့ဒါမှဖြစ်တယ်မို့ပေါ့။အဲ့ဒါအမှုရေးစေဝနာပတ်သက်ပြီးလည်းဟိုဆောင်ရွက်လူထုဆောင်ရွက်မှာတာလည်းပေါ့ပြောမယ်ဆိုတဲ့အကြောင်းလေ။အဲ့ဒါလည်းပတ်သက်ပြီးပြောတော့လေ
။တင်းနလာနေရခရိယံဘာသာရေးဂိုင်းပေါင်းစုံနဲ့တွေ့ဆုံစဉ်မှာစီးပွားရေးပိတ်ဆို့မှု NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးသဘောတူစာချုပ်အရေးစစ်ဆောင်ဒုက္ခသည်အရေးတွေကိုဆွေးနွေးခဲ့ကြကြောင်းဒေါက်တာကလတ်ဆမ်ဆွန်ကပြောပါတယ်
။ဒါတော့ဒီမိုကရေစီဖြစ်ပေါ်ဖို့အတွက်ဆန့်ကျင်ကိုတော့သူတင်ချက်မယ်ဆိုတဲ့အကြောင်းလို့ပေါ့နော်။ဆန့်ကျင်ကတော့သူတို့လုံးပြင်းနေတဲ့ဆက်လုပ်ပဲဆိုတဲ့အချို့အပိုင်းတွေရှိတယ်ဆိုတာပြောတယ်။and in a particular category and see to you ma gain or what or nin chan ye select pyo bo do de soe a chang ni pyo
ဝိုင်းမော်မျိုးကစစ်ချောင်ဒုက္ခသည်စခန်းကိုတွားရောက်ချိန်မှာတော့ငင်းချမ်းရေးအောင်မြင်ရေးအမျိုးသားပြန်လည်တည်မြဲရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်အားပေးကူညီသွားမှာဖြစ်ကြောင်းအမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်တန်မတ်ကြီး Scott Marcia ဟာဒီကနေ့ KIO အဖွဲ့နဲ့ညနေ3နာရီလောက်မှာတွေ့ဆုံခဲ့တယ်လို့ညနေ6နာရီကျော်မှာတော့ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးချာနဲ့တွေ့ဆုံဖို့ရှိနေပါတယ်။ ကချင်ပြည်နယ်အတွင်းမှာ2021ခုနှစ်ကပြန်လည်စတင်ခဲ့တဲ့တိုက်ပွဲတွေဟာအခုအချိန်ထိဆက်လက်ဖြစ်ပွားနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့က KIO ထိန်းချုပ်ရာလိုင်ဇာဒေသမှာတိုက်ပွဲတွေဖြစ်ပွားနေခဲ့ပြီးဒီရက်ပိုင်းတွေအတွင်းမှာတော့ပြန်လည်ငြိမ်သက်နေခဲ့ပါတယ်။
ကိုမိုးစောတရင်ပြဖို့သွားတာပါရှင်ခုတော့ရေကာတာစီမံကိန်းတွေရဖို့ဒေသခံတွေတောင်းဆိုရက်တရင်တင်ပြမှာပါမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မြစ်ဆုံဒေသအထက်ပိုင်းမှာဆောက်လုပ်ဖို့စီစဉ်နေတဲ့ရေကာတာစီမံကိန်းတွေရဆိုင်ဖို့ဒေသခံလူထုကဒီကနေ့ပဲသမရထံအိတ်ဖွင့်ပေးစာတစ်စောင်ပေးဖို့တောင်းဆိုလိုက်ကြပါရယ်အရင်အစိုးရလက်ထက်ကလေးကဆိုင်ငံထားတဲ့အေယာဝတီမြစ်ဆုံရေကာတာစီမံကိန်းကို NLD အစိုးရရဲ့လေလာရေးကော်မရှင်မကြာသေးခင်ကလာရောက်စုံစမ်းနာရီလုပ်ခဲ့ပြီးနောက်မှာပဲမြစ်ဆုံဒေသအထက်ပိုင်းကစီမံကိန်းတွေကိုပါရပ်ဆိုင်ဖို့ချီဖွေဆော့လော်ဒေတာခံပြည်သူတွေကတောင်းဆိုခဲ့ကြတာပါအကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရရှင
်ဟုတ်ကဲ့ပါကချင်ပြည်နယ်တွင်းဆောင်ရွက်မဲ့အေယာဝတီမြစ်ဆုံမြစ်ညာမြစ်ဝမ်းရေကာတာစီမံကိန်းတွေကိုရပ်ဆိုင်ဖို့မြစ်ဆုံအထက်ပိုင်းမှာနေထိုင်ကြတဲ့ချီဖွေဆော့လော်ဒေတာခံပြည်သူတွေကနိုင်ငံတော်သမရထံဒီကနေ့မှာတောင်းဆိုခဲ့တယ်လို့ဦးဆောင်သူသူဖြစ်သူဦးလက်ချိတ်လွန်ဆောင်က VOA ကိုခုလိုပြောပါတယ်
你说你呀你往的就会我穿卡片嘛然后的希望跟老美说啦然后哎呀刚过来就过吧你高不辛苦然后电价没说呢高不辛苦电价看的都是不不理你那么没事人呢希望跟阿高啊就说说说电价看的还是别输赢家的吧然后啊我们六年来提到了这地方刚过来
မြစ်ဆုံရေကာတာစီမံကိန်းပြင်မေကမြစ်မလီကမြစ်နဲ့ငေါ့ချန်ကမြစ်ပေါ်မှာစုစုပေါင်းရေကာတာ၁၁ခုတည်ဆောက်သွားဖို့ရခိုင်စစ်ဆိုးရလက်ထက်ကသဘောတူထားပြီးဦးသိန်းစိန်အစိုးရလက်ထက်မှာဆိုင်းငံ့ထားရကနေအခု NLD အစိုးရလက်ထက်မှာအေယာဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်ဖွဲ့ကနေရောက်ရှိလာပြီးနောက်ပိုင်းဒေသခံတွေစိုးရိမ်စိတ်ဖြစ်ပွားလာခဲ့တာပါမြစ်ညာမြစ်ဝမ်းရေကာတာစီမံကိန်းတွေတည်ဆောက်ခဲ့မှာဆိုရင်ဒေသခံတွေအတွက်စိုးကျိုးဖြစ်ပွားလာနိုင်တယ်လို့ဦးလက်ချိတ်လွန်ဆောင်ကအခုလိုပြောပါတယ်
ဒီအခါမြတ်ဒီနေ့တခြားကလှုပ်ရှားတိုင်စားရဥယျာဉ်ခံဆိုလည်းဒီချောင်းကြီးတခြားတော့ပဲရှိရဲတကယ်လို့ညာအဲ့ဥစ္စာလှုပ်လိုက်ဆိုတော့ရင်းမြုပ်အေးရဖြစ်သွားတယ်ရွာပေါင်းကတော့60ရှိပါတော့ရှိတယ်နောက်တော့လူပေါင်းကတော့3000နီးပါးကိုဦးမဲ့ရာမဲ့ချိန်နိုင်တဲ့အဆင့်ရှိရဲနောက်ဒီမှာတိုင်းသားလန်လန်ကြီးသားတွေတရုတ်တွေဝင်လာပြီဆိုတော့ရေးရာရင်းကျေးမှုတွေနဲ့အကုန်လုံးလူမျိုးကြီးတွေကဝါးမြူပွားနိုင်တယ်
ရေကာတာစီမံကိန်းကြောင့်ယူလွန်မှုနေရာပြောင်းရွှေ့ခံရမှုသဘာဝပတ်ဝန်းကျင်ပြည့်ဝမှုဖြင့်ဌာနေတိုင်းသားတွေရဲ့ရူရရင်ကျေးမှုဒလိထုံးစံတွေပြောက်ွယ်သွားနိုင်မယ်လို့သူကဆိုပါတယ်။ပြီးကြတဲ့ရက်ပိုင်းတွင်းကအေယာဝတီမြစ်ဆုံမြစ်ညာမြစ်ဝမ်းစီမံကိန်းပြန်လည်စီစစ်သုံးသပ်ရေးကော်မရှင်ဖွဲ့တွေခြေဝင်မြို့ကိုရောက်ရှိလာခဲ့ပေမဲ့လည်းဒေသခံတွေနဲ့တွေ့ဆုံခဲ့ခြင်းမရှိဘူးလို့ဦးလက်ချိတ်လွန်ဆောင်ကပြောပါတယ်။အစိုးရကနေဖွဲ့စည်းထားတဲ့အေယာဝတီမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်ဘွဲ့ဟာကချင်ပြည်နယ်မြစ်ဆုံဒေသကိုတွားရောက်လေ့လာပြီးစီးခဲ့ပေမဲ့လေ့လာသွေးရှိချက်တွေကိုတရားဝင်ထုတ်ပြန်တာမျိုးတော့မရှိသေးဘူးလို့ကချင်ပြည်နယ်အစိုးရရဲ့တယံစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး OH လက်အောင်ကအခုလိုပြောပါတယ
်။မင်းကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးမှအမေရိကန်သမ္မတကြီးလည်းနေပါလေ။ဒါဒေါက်တာခေအောင်ကိုတိုင်ကဖြေလာတော့မှကော်မရှင်ဖွဲ့စည်းပြီးတာဖြစ်တဲ့ကြောင့်ကော်မရှင်အဆုံးဖြတ်ကကော်မရှင်ဥပဒေမတည်ဘဲတူတော်မှပြောလို့မရဆဲပုံစံမျိုးဖြစ်နေဆို
။ဘူမိပေရပညာရှင်တွေကလေ့လာတွေ့ရှိချက်အရမြစ်ဆုံရေကာတာစီမံကိန်းစောင့်မဲ့နေရာဟာစကိုင်းကလေးပြတ်၍လမ်းကျောပေါ်မှာရှိနေတဲ့အတွက်ကြီးမားတဲ့ရေလောင်းသမန်တည်ဆောက်ဖို့မရနိုင်ဘူးလို့သယံစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး OH လက်အောင်ကအခုလိုဆက်ပြောပါတယ်
။အချင်းပြင်းနဲ့တက်ကတူဘူမိပေရဌာနပေါ့ဒေါက်တာဦးမြင့်ဦးစောနဲ့ကျော်တိုင်ကြီးဆွေးနွေးခဲ့တာပေါ့လေနော်။သူရဲ့ပြောကလို့ဆိုမြစ်ဆုံတည်ဆောက်တဲ့နေရာကတဲ့ဒီစကိုင်းပြတ်၍လမ်းကျောင်းပေါ်မှာဒီမှာလမ်းကျောင်းပေါ်မှာဖြစ်တယ်ပေါ့လေ။ဘူမိပေရအမြင်နဲ့ရတော့ဒီပြတ်၍လမ်းကျောင်းကြီးရှိတဲ့အတွက်ကြောင့်ကြီးမားတဲ့တမန်ဒီတည်ဆောက်လို့မရဘူး။အဲ့လိုပဲအနေကျကျောက်ဖြစ်တဲ့အတွက်ကြောင့်အောက်မှာခိုင်မာတဲ့ဟာမရှိဘူးပေါ့ဗျာ။အဲ့လိုမျိုးအမြင်နဲ့သုံးသပ်ထားတာသိရပါလေ
။မြစ်ဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတဲ့ကောင်းတဲ့ပေါ်ခဲ့ပေမဲ့တပြည်လုံးအတိုင်းအတာကန့်ကွက်မှုတွေရှိနေတာကြောင့်2011ခုနှစ်မှာရပ်ဆိုင်းခဲ့ပါတယ်။လက်ရှိ NLD အစိုးရတည်တက်လာပြီးနောက်ပိုင်းမှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ရောင်းဆွေးနွေးပြောဆိုမှုတွေရှိလာခဲ့ပြီးစီမံကိန်းကိုလုံးဝရပ်ဆိုင်းမယ်ဆိုရင်တော့စီမံကိန်းအတွက်ရည်နှီးထားတဲ့ငွေအမေရိကန်ဒေါ်လာတန်း800ကိုပေးရောရမယ်သဘောမှရှိနေပါတယ်။စီမံကိန်းကိုကောင်းတဲ့ပေါ်မယ်ဆိုရင်တော့တစ်နှစ်ကိုခုံငွေဒေါ်လာတန်း900ရရှိပြီးမြစ်ဆုံကထွက်မဲ့လက်စစ်သား100000ကျပ်နှုန်းကိုလည်းမြန်မာနိုင်ငံကနေအခမဲ့ရရှိမှာဖြစ်ပါတယ်။ဒါပေမဲ့ကချင်ဒေသခံတွေပါဝင်ပြည်သူတွေအနေနဲ့ကတော့မြစ်ဆုံရေကာတာကိုလုံးဝရပ်ဆိုင်းထားဖို့အမြင်သဘောထားတွေရှိနေပါတယ်။မြစ်ဆုံရေကာတာစီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးမြတ်နည်းတဲ့စီမံကိန်းလို့ကချင်ပြည်နယ်တယံစာရနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး OH လက်အောင်ကပြောပါတယ်
။ ကျွန်တော်နိုင်ငံရဲ့မတိနာမလည်မှုကိုသူတို့ကအမျက်ယူစားတဲ့သဘောဖြစ်နေတဲ့ကြောင့်သူတို့ကလက်ရှိကမ္ဘာမှာလည်းနိုင်ငံကြီးတွေပါဝင်တာလေဆိုနီးပညာပိုင်းသူတို့မြင့်နေပေါ့လေမြင့်နေဆိုတော့ကျွန်တော်ကနိုင်ငံရဲ့လည်းဖြစ်နေဆိုတဲ့ခါကျတော့ဒါမျိုးကကျွန်တော်ဘက်ကတော့အချိုးများတာပေါ့ဗျ။ဘာပဲဒီလိုပဲလုပ်လို့ကျွန်တော်တို့ကတော့ရစရာကမရှိဘူးလေတော့နေတာပေါ့ဗျ။အချိုးရုပ်စရာပဲရှိတယ
်။မြစ်ဆုံထက်ပိုင်းမှာနေထိုင်ကြတဲ့ချီပွေစောလော်ဒေရခိုင်ပြည်သူတွေကလည်းရေအားလှည့်စစ်စီမံကိန်းတွေကိုရပ်ဆိုင်ပေးဖို့နိုင်ငံတော်သမရထံဒီကနေ့မှတောင်းဆိုခဲ့ကြတယ်လို့ပြည်သူတွေရဲ့ဆန္ဒမပါပဲမြစ်တိစီမံကိန်းကိုမှမဆောင်ရွက်ဖို့တိုင်းသားနေမြေတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေမဖြေရှင်းနိုင်သေးတဲ့၍အကြီးစားစီမံကိန်းတွေရပ်ဆိုင်ထားဖို့ဆိုတဲ့ညဉ့်ညာချက်ကိုလည်းထုတ်ပြန်ထားပါတယ်ခင်ဗျာ
တို့ရှိမှာခင်ဗျာမြန်မာနိုင်ငံထဲမှာဥပဒေမဲ့လောက်ရတွေလူမဆန်တဲ့မတရားမှုတွေရှိနေပေမဲ့ဥပဒေစိုးမိုးရေးတာဝန်ယူရတဲ့ရဲတပ်ဖွဲ့တရားရုံးစတဲ့အဖွဲ့အစည်းတွေဘက်ကဒီဖြစ်ရပ်တွေပေါ်မှာထိထိရောက်ရောက်အေးအေးကန့်တွယ်မှုအားနည်းတဲ့ဆိုပြီးတော့ဝေဖန်ချက်တွေပေါ်ထွက်လာပါတယ်အရင်နှစ်ပေါင်းများစွာကြာတဲ့ဆေးဥချုပ်ရေးအောက်မှာတော့တရားဥပဒေစိုးမိုးရေးဟာသကလုံးလှလှအနေနဲ့ရှိခဲ့ပြီးတော့လက်တွေဘက်မှာအားနည်းခဲ့တာအမှန်ပါအခုဒီပြောင်းလဲလာတဲ့ဒီမိုကရေစီအစိုးရအသစ်လက်ထက်မှာတော့တရားဥပဒေစိုးမိုးရေးဆိုတာဘလောက်ထိလက်တွေဖြစ်ပေါ်လာဖို့အခွင့်အလမ်းရှိလာပြီလဲတရားဥပဒေစိုးမိုးရေးအတွက်ဘယ်လိုမျိုးစင်ခေါ်ကဲစမ်းချက်တွေရှိနေပါသလဲခုနပြောတဲ့ဒီတရားဥပဒေစိုးမိုးရေးတာဝန်ယူရတဲ့အဖွဲ့အစည်းတွေရဲ့စွမ်းဆောင်ရည်ဘယ်လောက်ထိအားထားနိုင်ပြီလဲဒီကြောင်းတွေကိုလာမယ့်အင်္ဂါနေ့ညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပအဝင်ဆွေးနွေးမိမြလူတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာဘက်ကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတဲ့အကြောင်းအရာကိုယ်မိမြလူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဘက်ရဲ့ Facebook စာမျက်နှာမှာလည်းကိုစနစ်လိုတဲ့အကြောင်းအရာကိုမီးမြတ်လိုတဲ့မိကုန်တွေကို comment ဖြစ်နေရေးသားထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒီကနေ့ည9:00နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။VOA နိုင်စင် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ခုတော့သတင်းအချင်းချုပ်ကို Mark Khin Phu တွေကပြောပြပေးပါဦး။
အမေရိကန်သမ္မတလောင်းတွေဖြစ်ကြတဲ့ဒေါ်နယ်ထရမ့်နဲ့ဟယ်လရီကလင်တန်တို့ဟာသူတို့နှစ်ဦးကြားမတူညီတဲ့စီးပွားရေးစီမံချက်တွေနဲ့နိုင်ငံတကာမှာအမေရိကန်ပြည်ထောင်စုရဲ့အခန်းကဏ္ဍနဲ့ပတ်သက်တဲ့အမြင်တွေကိုမဲဆန္ဒရှင်တွေရှေ့မှာချပြပြီးတော့တနင်္လာနေ့ညကစကားဆက်ထုတ်ခဲ့ကြပါတယ်။မစ္စစ်ကလင်တန်ဟာသမ္မတတာဝန်တွေထမ်းဆောင်ဖို့တက်လို့မကောင်းဘူးလို့ထရမ့်ကအကြိမ်ကြိမ်ထိုးနယ်ပြောဆိုခဲ့ပြီးတော့မစ္စစ်ကလင်တန်ရဲ့မူဝါဒတွေကြောင့် IS အဖွဲ့ရဲ့ချင်းချောက်မှုအပါအဝင်တိုင်းပြည်များပြည်ထနာတွေအတော်များများရင်ဆိုင်နေရတယ်လို့ပြောပါတယ်။မစ္စစ်ကလင်တန်ကလည်းဒီထရမ့်ရဲ့စီးပွားရေးစီမံချက်တွေနဲ့ပတ်သက်လို့လူလက်တန်းစားတွေထက်လူချမ်းသာတွေကိုမျက်နှာသာပေးတဲ့မူဝါဒတွေလို့ဝေဖန်ပါတယ်။ထရမ့်ကဒီသူ့ရဲ့ဝင်ငွေခွန်ကိုပြည်သူရှေ့မှာချမပြနိုင်တာဟာသူပြောသလောက်တကယ်မချမ်းသာတဲ့အကြောင်းဖုံးကွယ်ခြင်းလို့ဒါမှမဟုတ်ရင်လည်းသမ္မတအဖြစ်ရွေးချယ်ခံရရင်အကျိုးစီးပွားပြိပကဖြစ်လာမှာကိုဖုံးကွယ်ခြင်းလို့ဖြစ်တယ်ဆိုပြီးတော့ Mrs. Clinton ကဝေဖန်ပါတယ်ရှင်။စီးပွားနိုင်ငံမှာလူတွေအများပြားသေဆုံးရတဲ့တိုက်ပွဲတွေပြန်ဖြစ်လာတာကိုနိုင်ငံတကာကအပြင်းထန်ဝေဖန်နေတဲ့ကြားကပဲနောက်ထပ်ဘုံကျဲတိုက်ခိုက်မှုတွေနဲ့သေဆုံးတာတွေလည်းဆက်ပြီးရှိနေပါတယ်။တိုက်ပွဲတံအပြင်းထန်ခံရတဲ့အလက်ပိုမြို့အရှိပိုင်းသဘုံတွေထိန်းချုပ်တဲ့နေရာတွေကိုစီးပွားဆူရနဲ့ရုရှားတပ်တွေကလေးရမြောက်နေအဖြစ်နဲ့ဇက်တိုက်ဘုံကျဲတိုက်ခိုက်တာတွေကိုတိုးမြင့်လှုပ်ဆောင်နေကြကြောင်းလူပေါင်းတရာနီးပါးထပ်မံသေဆုံးခဲ့ရတယ်လို့ကူညီလှုပ်သားတွေကပြောပါရရှင်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးကြီးစမ်းသပ်မှုတွေအပေါ်အရေးယူတဲ့အမေရိကန်နဲ့ကုလသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားပြီးတော့ဒီမြောက်ကိုရီးယားဘဏ်တစ်ခုနဲ့ပူးပေါင်းစီးပွားရေးလုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီတစ်ခုနဲ့အတူကုမ္ပဏီအကြီးအကဲ၄ဦးကိုတော့စီးပွားဒီရာဇဝတ်ပြစ်မှုတွေနဲ့အမေရိကန်အစိုးရကတရားစွဲလိုက်ပါရရှင်။
တရင်ချင်းချုပ်ကမခင်ဖြူတွေကပြောပြပေးသွားတာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA American အသံညပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.65လိုင်းဒိုမီတာ51 kHz 55.5နဲ့လိုင်းလမီတာ190 kHz 15.5ရိုကနေတည်းထုတ်လွှင့်ပေးသွားအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါသရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနှင်္ဂလာပါ
This program has come to you from the Voice of America, Washington.